လန်နိုင်ငံဂျနီဗာမြို့ကကမ္ဘာကူလသမဂ္ဂလူ့အခွင့်အရေးကောင်စီမှမလ18ရက်နေ့ကမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စတာသောမတ်အိုဟေကန်ဒန်နာကလက်ရှိမြန်မာနိုင်ငံတွင်လူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့အစီရင်ခံစာတစ်စောင်တင်သွင်းလိုက်ပါတယ်ဖေဗူအရီလတုန်းကမစ္စတာကန်ဒန်နာရဲ့မြန်မာပြည်ခီးစဉ်တွင်မှသူစုံစမ်းပြီးမေးမြန်းခဲ့သမျှလူ့အခွင့်အရေးအခြေအနေတွေနဲ့အတူမြန်မာစစ်အစိုးရကျင်းပပေးမယ်ဆိုတဲ့2010ရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးအကျဉ်းသားအလုံးလှုပ်ပေးဖို့လိုတယ်လို့အဓိကပြောဆိုခဲ့ပါတယ်။ဒါ့အပြင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ဆန်းစစ်ဖို့နဲ့လွတ်လပ်တဲ့တရားစီရင်ရေးရှိဖို့တွေနဲ့အတူစစ်တပ်အတွင်းမှလူ့အခွင့်အရေးသင်တန်းတွေပေးဖို့ဆိုတဲ့အချက်တွေကိုလည်းအထူးအကြံပေးထားပါတယ်။ဒီလိုသူ့ရဲ့အစီရင်ခံစာကိုတော့မြန်မာစစ်အစိုးရကိုယ်စားလှယ်ကကန့်ကွက်ခဲ့ပါတယ်။ဒီအခြေအနေမျိုးတွေကိုဆွေးနွေးဖို့အတွက်နိုင်ငံရေးနှစ်ရှည်အကျဉ်းသားဟောင်းတဦးလည်းဖြစ်ခဲ့သူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်တဦးလည်းဖြစ်တဲ့သတင်းစာဆရာကြီးဦးဝင်းတင်ကိုကျွန်မဆက်သွယ်မေးမြန်းထားပါတယ်။ဟုတ်ကဲ့ဆရာဦးဝင်းတင်ရှင်အခုလူ့အခွင့်အရေးထူးကိုယ်စားလှယ်မစ္စတာကင်တန်နာရဲ့အစီရင်ခံစာထဲမှာအဓိကတွေ့ရတာကတော့လေဒီနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးဖို့ဆိုတာကိုတွေ့ရပါတယ်။ဆိုတော့ဒါပေမဲ့မြန်မာစစ်အစိုးရရဲ့ကိုယ်စားလှယ်ပေါ့နော်တန်အမတ်ကြီးဥဝနမောင်ကလည်းဒီမြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းကျနေတဲ့သူတွေမရှိဘူးဟဟ ला သူတို့တွေဟာဥပဒေကိုချိုးဖောက်လို့အရေးယူခံထားရတဲ့သူတွေပဲဖြစ်တယ်ဆိုတော့ဆရာအနေနဲ့ဒီအချက်တွေပေါ်မှာဘယ်လိုမြင်ပါသလဲရှင
်။ဒီလိုကွက်လဲချက်ကတော့အခုမှပြောနေတာမဟုတ်ဘူးဒီစစ်အစိုးရကတော့တစ်လျှောက်လုံးယုံကြည်ချက်အကျဉ်းသားပေါ့ဗျာယုံကြည်မိမိရဲ့ယုံကြည်မှုကြောင့်အကျဉ်းကျခံရတဲ့သူလူမရှိဘူးဥပဒေချိုးဖောက်တဲ့သူများဖြစ်တယ်ဆိုတာကြားနေတာဗျာကြားပြီးဥပမာဆိုတော့ကျွန်တော်တို့ထောင်ထဲရောက်တယ်ကျွန်တော်ထောင်ထဲမှာနေကြတော့နှစ်20ကာလအတွင်းမှာလေသူတို့ဒီသဘောထားအတိုင်းကျင့်သုံးတာဗျထောင်ထဲမှာလည်းကျွန်တော်တို့ဒီလိုပဲဆက်ဆံကျင်တယ်ဒီလိုပဲပြောကျင်တယ်နိုင်ငံကျင်းသားဆိုတာမရှိဘူးယုံကြည်ချက်ကြောင့်ကြက်ခံတဲ့အကျဉ်းသားဆိုတာမရှိဘူးဟဲ့လားဒီတာမန်ဥပဒေများကိုချိုးဖောက်တဲ့အကျဉ်းသားများရှိတယ်ဆိုပြီးတော့ပြောတယ်လက်တွေ့မှာကသူတို့အဲ့ဒီသဘောထားကိုကျင့်တော့မကျင့်သုံးနိုင်ဘူးဗျဟလာဒီကျွန်တော်နိုင်ငံရေးအကျဉ်းသားတွေရဲ့အခွင့်အရေးတွေကိုအများကြီးပိတ်ပင်မဲ့ချိုးဖောက်တယ်ဆိုတော့ညာလေနိုင်ငံရေးအကျဉ်းသားဟာနိုင်ငံရေးအကျဉ်းသားပဲဆိုတာတော့သူတို့အတိအမှတ်ကိုပြုရတယ်ဗျအဲဒီတိုင်းပဲဆက်ဆံရတယ်ဘာလို့ဆိုတော့အဲ့ဒီလိုသာဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားတွေကိုကဲတခြားအကျဉ်းသားတွေနဲ့တွဲထားပါလားအဲတခြားအကျဉ်းသားတွေနဲ့လွတ်လပ်စွာဒီလိုပဲလုတ်ကင်ပြောဆိုဆက်ဆံနေဖို့ပြေးပါလားဆိုတဲ့အခါကျဒါမျိုးကြတော့မပြေးချင်များဘူးဗျအဲ့ဒီကြတော့နိုင်ငံရေးအကျဉ်းသားဟာနိုင်ငံရေးအကျဉ်းသားပါလားဆိုတာကိုသူတို့ဒီဒီမှပြရတဲ့သဘောပေါ့ညတမတဲ့သဘောကအမြဲတမ်းတွေ့ရတယ
်ဟုတ်ကဲ့ဆရာဒီအစည်းအဝေးမှာဒီနိုင်ငံတကာကနေပြီးတော့ပေါ့နော်ဒီမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေကိုသူတို့သုံးသပ်ပြောဆိုရမှာလဲဒီတရုတ်ဆိုရပြောသွားတာကမြန်မာပြည်မှာဒီမိုကရေစီပြည်ပင်ပြောင်းလဲရေးတွေဖြစ်လာဖို့အချိန်ယူဖို့လိုတယ်လို့လည်းသူကပြောသွားပါတယ်ဆိုတော့အခုဒီလိုပြဿနာတွေအားလုံးပြေလည်လာဖို့အတွက်တရုတ်ဆိုရအနေနဲ့ဘလို့အချိန်တွေကိုယူစေချင်တယ်လို့ဆရာဆိုနိုင်မလဲရှင
်အမှန်တိုင်းပြောရင်ကျွန်တော်ကကတော့ရှင်းလင်းလုံးကာလအနေနဲ့စပြီးတော့ဒီစစ်ဆိုရလက်ထက်လူကျွန်တော်ကပြောနေတာကိုတကယ်ကျွန်တော်လူခွေဆုံးရှုံးနေတာကလွန်ခဲ့တဲ့နှစ်ပေါင်း40ကျော်50လေးရဗျာအဲ့ဒါဗမာပြည်မှာ1958လောက်58စက်တင်ဘာလောက်စစ်တပ်ကစပြီးတော့ရှင်းပြီးအနာစသိမ့်နေပေါ့ဗျာဟုတ်လားအဲ့တော့ဒီကာလတစ်လျှောက်လုံးဟုတ်လားမဆလာ1958ခုနှစ်ဤဆောင်အစိုးရကာလတစ်လျှောက်လုံး1962မှာစခဲ့တဲ့မဆလာခေတ်ကာလတစ်လျှောက်လုံးတခါခု1988ကနေပြီးတော့ဒီနေ့အထိကာလတလျှောက်လုံးဒီနှစ်ပေါင်း50ကျော်ဟုတ်လားဒီကာလတလျှောက်လုံးဟာကျွန်တော်ကဒီလူခွေးကဆုံးရှုံးနေတာအဲ့တော့ဒီဆုံးရှုံးနေတဲ့ကာလကိုဟုတ်လားကျွန်တော်ကဖြည်းဖြည်းပေါ်ဖြည်းဖြည်းပြောင်းမယ်ဖြည်းဖြည်းပြောင်းမယ်ဆိုတာဟာကျွန်တော်ကတော့နည်းနည်းမှအယုံကြည်မရှိဘူးအဲ့ဒီအပြောဆိုတွေကလည်းအလွန်မှားရွေးတဲ့အပြောဆိုတွေဟုတ်လားတမိုင်းခစ်တွေဆိုတာပြောင်းလဲမှုဟာအချက်ချင်းပြုံးနေပြောင်းတာတဲ့ပေါ့ဗျာဖြည်းဖြည်းပြောင်းတာဆိုတာကိုကျွန်တော်တို့လက်ခံတယ်သို့တော့ပြောင်းလဲမှုကိုမရှိတာဆိုရင်တော့ကျွန်တော်ကပြောကြာဖြစ်လာရှေ့လျှောက်ဘမပြည်ကလူခွေးတွေအများကြီးဆုံးရှုံးနေလေဦးမယ်ဆုံးရှုံးကြတာအလားအလာတွေပဲရှိပါတယ်ဆုံးရှုံးမဲ့ဟလာဒီအရေးအယံတွေပဲကျွန်တော်မြင်နေရပါတယ်ဟလာအလုံးကိုမဲမောင်နေတဲ့အနာဂတ်ကာလပုံဒီလူခွေးပုံစံတွေပဲမြင်နေပါတယ်အဲ့ဒါကိုကျွန်တော်ကတော့ဒီတရုတ်အစိုးရရဲ့အယူအဆတရုတ်အစိုးရကြီးပြောနေတဲ့ဟာတွေဟာဒီစစ်အစိုးရကိုကာကွယ်တဲ့စကားစီစိုးရဘက်ကနေပြီးတော့ဘက်လိုက်ပြီးပြောတဲ့စကားစီစိုးရကိုဟုတ်လားအဲဒီတိတ်ခါဆဲပြီးတဲ့စကားလို့မှတပါကျွန်တော်ကတော့တခြားနည်းနဲ့တော့ကျွန်တော်ဘယ်လုံးမှလက်ခံနိုင်တဲ့အနေအထားမရှိပါဘူးလို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ရှင်ဆရာကြီးကိုယ်တိုင်ကလည်းဒီနှစ်ရှည်နိုင်ငံရေးအကျဉ်းသားဟောင်းတစ်ခုဖြစ်ခဲ့တယ်ဆိုတော့ဒီအချင်းထောင်တွေအတွင်းမှာနိုင်ငံရေးအကျဉ်းသားတွေရဲ့အခွင့်အရေးတွေနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိစိုးဝါနေပါသလဲဆရာအခုနောက်ပိုင်းတွေမှာကလည်းဒီလိုလူအခွင့်အရေးကိုယ်စားလှယ်တွေပါရကျင်းထောင်နေတဲ့ဟိုတွားတယ်တွေ့တယ်ဆိုတော့အခုလက်ရှိနိုင်ငံရေးအကျဉ်းသားတွေမှာဒီလူအခွင့်အရေးနဲ့ပတ်သက်ပြီးတော့ထောင်ရင်းအခြေအနေတွေတိုးတက်လာတယ်လို့ရောပြောနိုင်မလားရှင့်
ဟာချုံချုံနာတော့ဗျာမပြောမပြနဲ့လောက်အောင်ဆုံးချုံနာပဲဗျာပေါ်ပေါ်တန်တန်စကားပြောသူတောင်ဖြစ်မှာစုတယ်ဘာဖြစ်လဲဆိုတော့ဒီ2000ရှင်း2009မှာဖြစ်နေတဲ့ချုံချုံရရတဲ့နိုင်ငံရေးကျင်းသားတွေရဲ့အခွင့်အရေးတွေနဲ့စာနှိုင်းစာရင်ကျွန်တော်ချုံချုံရတဲ့ဆိုတာကရည်ရအောင်ကောင်းနေသေးတယ်ဗျာဒီနိုင်ငံရေးကျင်းသားများရဲ့မိသားစုများကိုလည်းနော်ဒီ တော်တော်ကိုဒုက္ခရောက်အောင်ဖန်တီးထားတာခင်ဗျအဲ့ဒါကြောင့်စူပါတော့ဗျာမိသားစုတစုကျွန်တော်နေရနေရကျွန်တော်ဟိုကိုညံကုန်းဆိုတဲ့မြို့နယ်ကိုသွားတယ်ဗျာအဲ့ဒီကိုညံကုန်းနဲ့လင်ငါ၆မိုင်လောက်ဝေးတယ်မန္တလင်းဆိုတဲ့ရွာကိုသွားတဲ့ခါကျတော့အဲ့ဒီမှာရှိတဲ့ကရင်အဖွားဦးကြီးတယောက်ရဲ့သားလေးဟာနော်အခုဘဲဟုတ်ပို့ထားတယ်ပူတာဟုတ်ပို့ထားတယ်ဗျာဒီကိုညံကုန်းဆိုတဲ့ဟလာမြို့ရ အတိုင်းမင်းဟလာအချင်းကြတယ်ထောင်ကြတယ်ဆိုတဲ့ဟာတွေကိုကျွန်တော်လက်ခံနိုင်ပြီမဲ့လို့ဟလာရန်ကုန်လည်းမရောက်ဘူးစကားလည်းမပြောဘူးဟလာဘယ်လိုမှလည်းတိုင်လာဒေါ်လာဆိုတဲ့ဟာတွေမလုံဝင်တဲ့အဖွားကြီးရာဘယ်လို့သွားပြီးတော့ပူတာကိုလိုက်နိုင်ပါမလဲဟလာသူရင်လည်းတည်မယ်သူ့မို့သူသားရင်လည်းဟလာဒီထောင်ထဲမှာပဲတည်ရင်တည်မယ်ဒီညှင်းဆဲမှုပေါ့ဗျာဒီအဖွေဆုံးရှုံးမှုတွေဟာအကျဉ်းသားတွေရဲ့နိုင်ငံရေးအကျဉ်းသားများယုံကြည်ချက်ကြောင့်အကျဉ်းကြတဲ့အကျဉ်းသားများရဲ့အခုဆုံးရှုံးမှုတွေဟာပြောမပြနဲ့လောက်ကြီးပါတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့လူမှုလူပောင်အဖွဲ့အစည်းမှာလူအခွင့်အရေးဟာဘလောက်အထိအရေးကြီးပါလဲဆရာတခါမြန်မာစစ်အစိုးရပြောတာကလည်းဟလာဒီလိုလူအခွင့်အရေးကိစ္စတွေနဲ့နိုင်ငံရေးကိစ္စတွေနဲ့ကိုမရောပြစ်ပါနဲ့လို့လည်းသူတို့ကထောက်ပြတာတွေလည်းရှိနေတယ်ဆိုတော့လေ
ဒီကိစ္စအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ဟို academic ပေါ့ဗျာဟလာဒီပညာရှင်များပြောသလိုကျွန်တော်ပြောမနေချင်ဘူးဗျာနော်ကျွန်တော်ပြောချင်တာရှင်းရှင်းလေးရဲ့ဟလာလူတွေဆိုတာဘာလဲဟလာလူဆိုတာလူအဖွဲ့အစည်းနဲ့ဟလာလူအဖွဲ့အစည်းမှနေတာဟလာလူကလူကအဖွဲ့အစည်းနဲ့နေတာအဲ့အဖွဲ့အစည်းနဲ့နေတာနဲ့တပြိုင်တည်းတနိုင်ငံကြီးဖြစ်လာပြီလူတွေမှာအခွင့်အရေးတွေရှိတယ်ဟလာအလားတူပဲလူတွေမှာလူအခွင့်အရေးတွေရှိတယ်အလားတူပဲလူအခွင့်အရေးဆိုတာဒီကုဏပြောလို့နိုင်ငံရေးအခွင့်အရေးတွေပဲဘာလို့ဆိုလူတွေကစုနေတာကိုလူအမှန်တိုင်းပြောရင်လူတွေမှာပြောလိပြောတာရှိတယ်အရာတင်းမှာလဲလူတိုင်းပြီးပါတယ်ဟလာလူကတယောက်တည်းပူလာရင်တယောက်တည်းပူလာတဲ့ကိစ္စကိုလုပ်ရင်ဒါနိုင်ငံကြီးပဲဗျနိုင်ငံကြီးပဲအဲ့တော့လူတွေရဲ့ကုဏပြောလို့အခွင့်အရေးဆိုတာနဲ့ဟလာလူအခွင့်အရေးဆိုတာနဲ့နိုင်ငံကြီးနဲ့ဟာဘလို့မှဟလာခွဲခြားလို့မရနိုင်ဘူးယူတန်းတန်းလေးပဲရှင်းနေတာပဲဟလာလူအဖွဲ့ကြီးရဲ့မှနေတဲ့ဆိုတဲ့နေပိုင်းနဲ့ပြဿနာတွေပေါ်လာမယ်အဲ့ပြဿနာတွေပါလေနိုင်ငံကြီးပြဿနာတွေပဲဗျလူဖြစ်ကလေးကလူမှာအခွင့်အရေးရှိတယ်လူပေါင်းလူအဖွဲ့ကြီးရဲ့မှဆိုလို့ရှိရင်နိုင်ငံကြီးနဲ့ဘလို့မှခွဲခြားလို့မရနိုင်ဘူးအဲ့တော့လူအဖွဲ့ကြီးနဲ့နိုင်ငံကြီးကိုခွဲခြားပြောတယ်ဆိုတာဟာအလုံးကိုဗျာဒီအလုံးကိုဒီမှားရင်းနဲ့အယူဆအလုံးကိုဒီတိမ်ဖြစ်နဲ့အယူဆလို့ပဲကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ဆရာဆရာကြီးတို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကတောင်းဆိုနေတဲ့အထက်မှာနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးရမယ်တွေးဆောင်ဆွေးနွေးရေးတွေလုပ်ရမယ်ပေါ့နော်ဒီနှစ်ချက်ကိုလည်းအဓိကတောင်းဆိုတဲ့အထက်မှာတွေ့ရတယ်အဲ့တော့အခုလက်ရှိမြန်မာနိုင်ငံတွင်းကအခြေအနေတွေအတွက်နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့ကအဓိကဖြစ်မလားတွေးဆောင်ဆွေးနွေးရေးကအရင်ဖြစ်ဖို့လိုအပ်သလား
အဓိကကတော့ဒီနှစ်ခုစလုံးရှင်းမှရမယ်ကိစ္စပဲဟုတ်လားနှစ်ခုစလုံးရှင်းမှရမယ်ဆိုတာတခုကြည့်တာလို့နိုင်ငံရေးအကျဉ်းသားများလှုပ်မပေးဘဲနဲ့ဟုတ်လားဒီပြည်သူ့ဆွေးနွေးဆိုတာဘာမှအဓိပ္ပာယ်မရှိနိုင်ဘူး။တခါပြည်သူ့ဆွေးနွေးဟလာလုတ်ပြီးတော့နိုင်ငံရေးကျင်းသားတွေမလုတ်ဘူးဆိုရင်လည်းဘာမှဖြစ်ရောက်တဲ့အကျိုးသက်ရောက်မှုမရှိနိုင်ဘူးလို့ကျွန်တော်ပြောချင်တယ်။ဘာလို့လဲဆိုရင်ဆိုတော့ဗျာစက်ကမ္ဘာဒီလာတုန်းကဘယ်လိုကိစ္စမျိုးဦးစားပေးမလဲလို့မေးတဲ့အတွက်ကျွန်တော်ကနိုင်ငံရေးကျင်းသားများလှုပ်ပြီးဦးစားပေးပါတယ်ဟလာကျွန်တော်လိုလားပါတယ်ဆိုကမစ္စတာကမ္ဘာဒီကိုပြောရတယ်။သို့တော့တကယ်ကတော့ဒီနှစ်ခုစလုံးကတွဲနေတာပဲဗျာ။ဆိုတော့ဗျာဥမာဆိုနိုင်ငံအကျဉ်းသားတွေမလုပ်ဘူးဆိုတော့ဒေါ်စုနဲ့အနာဖအစိုးရနဲ့တွေ့ဆုံဆွေးနွေးမယ်ဆိုတော့ဘာလို့မှလဲဘလို့လုပ်မလဲဟလာဒေါ်စုကသူတယောက်တည်းသူကသူပြောချင်တာပြောလို့မရဘူးဗျဟလာတိုင်းပြည်ပြည်သားတွေရဲ့ဆန္ဒတွေဟလာဒီနိုင်ငံရေးအဖွဲ့အစည်းတွေအင်အားတွေရဲ့ဆန္ဒတွေတိုင်းသားတွေရဲ့ဆန္ဒတွေနဲ့သူပြည်နိုင်ရမှာပဲဗျအဲသဘောထားဒီကိုပြန်ပြီးတော့ပြည်နိုင်ရမယ်မင်းများရမယ်ဆွေးနွေးရမယ်ဟလာအဖြေရှားမယ်ပြီးတော့မှဒီဝင်းနဲ့ဆွေးနွေးမှာပေါ့ဒီနာဖအစိုးရနဲ့ဆွေးနွေးပါပါဒါတခုနောက်တစ်ခုကဘာပဲပြောကျန်တဲ့ဒေါ်စုဖမ်းထားပြီးတော့အချင်းစခန်းထဲမှာကြာနေအချင်းချုပ်ထဲမှာကြာနေရနေပြီးတော့ဟလာဒီတွေ့ဆုံဆွေးနွေးပွဲလုပ်မယ်ဆိုရင်တော့ကျွန်တော်ကဒီတွေ့ဆုံဆွေးနွေးပွဲကိုကျွန်တော်ယုံကြည်ရမလားစိတ်ချရမလားဒါကျွန်တော်မေးစရာရှိမယ်နှောင်ဖွဲ့ကြတဲ့နှောင်ဖွဲ့အောက်ထဲမှာထားပြီးတော့ခင်ဗျာတွေ့ဆုံဆွေးနွေးရဆိုတဲ့ဟာဘယ်လုပ်ပြီးတော့အယုံကြည်စိတ်ချလောက်ပင်ဟာမလဲပြောပေါ့အဲ့ဒါကြောင့်ကျွန်တော်တို့ကတော့ဒီအချင်းသားလူကြီးကကျွန်တော်ရဲ့ဦးစားပေးအချက်ပဲဒါ NLD ရဲ့ဒီကျင့်သုံးနေတာဟာနော်သို့တော့ဒီတွဲဆောင်ဆွေးနွေးပွဲနဲ့မပါပဲလေဒီအကျဉ်းသားလှူရေးဟာသိမထူဘူးဒါဒီအားလုံးကိုကျွန်တော်ဒီတွဲဆောင်ဆွေးနွေးစပွဲပေါ်မှာတင်ပြီးတော့ဆွေးနွေးရမှာပဲအဲ့တော့ကျွန်တော်ရဲ့မူအခြေခံမူက ောက်အခြေခံကျွန်တော်အရေးကြီးချက်ကဒီနှစ်ချက်ပဲရှိတယ်ခင်ဗျာနိုင်ငံအကျဉ်းသားများလှုပ်ပြီးနေပြီးတော့တွေ့ဆုံဆွေးနွေးပဲကျင်းပရည်ဒါပဲအဲ့တော့ဒီနှစ်ခုစလုံးမှာဘယ်ဟာကိုကျွန်တော်ကဥသာပြေးပြီးပြောရမလဲဆိုရင်တော့ဟုတ်လားဒီအကျဉ်းသားလှုပ်ရေးကိုပြောရမှာပဲ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာဦးဝင်းတေရှင်ဒါကတော့နိုင်ငံရေးနှစ်ရှည်အကျဉ်းသားဟောင်းတဦးလည်းဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်တဦးလည်းဖြစ်တဲ့သတင်းစာဆရာကြီးဦးဝင်းတင်ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်